Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington မြို့တော် View American တန်ကနေ2016ခုနှစ် April 23ရက်စနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ9 kilometer 16 19နဲ့25တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းပါတောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရဲကောင်နဲ့ကျွန်မအနားလောက်တို့ကတင်ပြပေးသွားမှာပါကမ္ဘာအပူချိန်တိုးလာတာကိုရှင်းချဖို့နဲ့အရာတွေဥတုပူနွေးလာတဲ့အကျိုးဆက်ကိုထိန်းချုပ်ဖို့ရည်ရွယ်ချက်နဲ့နိုင်ငံပေါင်း190ကျော်ဟာမိနစ်တောက်ကြနေကသဘောတူစာချုပ်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။ပရတီနိုင်ငံကိုတန်တမာရေးရာခီးစဉ်ဖြစ်သွားရောက်နေတဲ့အမေရိကန်သမ္မတဟာစနေနေ့ကပြုလုပ်တဲ့လူထုတွေးဆောင်ပွဲတစ်ခုမှာပါဝင်ပြီးတော့လူငယ်ရင်းနဲ့တွေးဆောင်စကားပြောခဲ့ပါတယ်။အနုမျိုးလက်နဲ့ထောက်လို့ရမှာအကြီးကအသုံးပြုရတဲ့ပါဝင်ပစ္စည်းပေါင်း32တန်ကိုအမေရိကန်ကဝယ်ယူလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကြားမှာပါကိုရနိုင်
။ဟုတ်ကဲ့ပါ။စနေနေ့ပြီးနားဆင်ရမယ့်အထဲမှာတော့အတိုက်ခံပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်တချို့နဲ့အတူကော်မတီဝင်တွေကိုပါပါတီကထုတ်ပယ်လိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဒါနဲ့ပတ်သက်ပြီ
းတော့သူကဘာလို့ထုတ်လဲဆိုတာကျွန်တော်လည်းမသိဘူးလေ။သူကထုတ်မစမ်းတော့အကြောင်းတော့သူထုတ်လို့ရသလားဆိုတော့ပါတီစည်းကမ်းတွေပါရှိတယ်လေ။ပါတီစည်းကမ်းတွေပါရှိတယ်ပါတီစည်းကမ်းတွေလို့ည
ီပါတီကနေထုတ်တဲ့အထက်မှာပါဝင်တယ်လို့သတင်းထွက်နေသူဦးမောင်တို့ပြောသွားတာဖြစ်ပါတယ်။အပြေဆုံးကိုမကြခင်မှာနားဆင်ရမှာပါ။ဒါပြင် NLD ဆိုရသည့်ရဲ့ပြည်သားရေးဝန်ကြီးဥဖေမြင့်နဲ့ VOA တည်ထောင်တွဲဆောင်မေးမြန်းထားတာကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီကြောင့်နေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ကမ္ဘာအပူချိန်တိုးလာတာကိုရှင်းချဖို့နဲ့ရာသီဥတုပူနွေးလာတဲ့အကျိုးဆက်ကိုထိန်းချုပ်ဖို့ရည်ရွယ်ချက်နဲ့နိုင်ငံပေါင်း190ကျော်ဟာမနေ့တောက်ကြနေကသဘောတူစာချုပ်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီသဘောတူစာချုပ်ကိစ္စကိုပြီးခဲ့တဲ့နှစ်ကပြင်သစ်နိုင်ငံပါရီမြို့မှာသဘောတူညီမှုရခဲ့တာဖြစ်ပြီးလက်မှတ်ရေးထိုးမှုကတော့တောက်ကြနေမှာကြာရောက်တဲ့ကမ္ဘာမြေနေမှာရေးထိုးကြတာဖြစ်ပါတယ်။ကမ္ဘာအပူချိန်ကို1ဒီဂရီထက်ပိုတိုးမသွားအောင်ထိန်းထားဖို့ဆိုတဲ့သတ်မှတ်ချက်ကနီးကလာနေသလိုကိုလိုရရဲ့အကျိုးဆက်ကိုခံစားရမယ့်အချိန်လည်းရောက်လာပြီလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကပြောပါတယ်။ကမ္ဘာရာသီဥတုပူနွေးလာတာကိုထိန်းချုပ်ဖို့လှုပ်ကင်ကြတဲ့ကူပြောင်းကာလအတွင်းစီးပွားရေးလုပ်ငန်းတွေဖက်ကလည်းကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လွှတ်မှုကိုလျှော့ချအောင်နိုင်ငံအားလုံးကအားသွန်ခွန်ဆိုင်လှုပ်ဆောင်ရမယ်လို့လည်းမစ္စတာဘန်ကီမွန်းကပြောပါတယ်။သဘောတူညီမှုကိုရေးထိုးကြတဲ့နိုင်ငံတွေကဖန်လုံအိမ်တန်းငွေထုတ်လွှတ်မှု93ရာခိုင်နှုန်းကိုကိုးစားပြုပါတယ်။ဒါဟာနိုင်ငံအများဆုံးပါဝင်လက်မှတ်ရေးထိုးတဲ့နိုင်ငံတကာသဘောတူညီမှုလည်းဖြစ်ပါတယ်။ဖလုံအိမ်တန်းငွေထုတ်လွှတ်မှု40ရာခိုင်နှုန်းရှိတဲ့နိုင်ငံတွေဖြစ်တဲ့တရုတ်နဲ့အမေရိကန်တို့ကဒီသဘောတူညီမှုခက်မြန်များရဖို့တိုက်တွန်းနေကြတာလည်းဖြစ်ပါတယ်။တန်းငွေထုတ်လွှတ်မှု55ရာခိုင်နှုန်းကိုကိုးစားပြုဖို့နိုင်ငံပေါင်း55နိုင်ငံကလက်မှတ်ရေးထိုးမှာတာသဘောတူညီမှုစာချုပ်အတီးဖြစ်မှာပါ။တောက်ကြနေကတော့ကျွန်းနိုင်ငံငယ်ကလေးတွေအများစုပါတဲ့15နိုင်ငံကသူတို့ရဲ့ထောက်ခံအတီးပြုလက်မှတ်တွေကိုကုလသမဂ္ဂအကြီးအကဲစီတင်သွင်းခဲ့ပါတယ်။တရုတ်နိုင်ငံကတော့ကမ္ဘာစစ်မှုထိပ်တီးနိုင်ငံများ G20 ထိပ်တီးညီလာခံမတိုင်ခင်စာချုပ်မှာပါဝင်လက်မှတ်ရေးထိုးဖို့စီစဉ်ထားတယ်လို့တရုတ်ဒုတိယဝန်ကြီးချုပ်ဇန်ဂေါလီကပြောပါတယ်။ G20 ထိပ်တီးညီလာခံကိုလာမယ့်စက်တင်ဘာလအတွင်းတရုတ်နိုင်ငံဟွန်ဇိုးမှာကျင်းပမှာဖြစ်ပါတယ်။
ဗြိတိန်နိုင်ငံကိုတန်တမာရေးရခီးစဉ်ဖြစ်သွားရောက်နေတဲ့အမေရိကန်သမ္မတဘာရက်အိုဘားမားဟာစနေနေ့ကပြုလုပ်တဲ့လူထုတွေ့ဆုံပွဲတစ်ခုမှာပါဝင်ခဲ့ပြီးလူငယ်တွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ်။အိုဘားမားကအကြောင်းအရာမျိုးနဲ့သက်ဆိုင်တဲ့မိခွန်းတွေကိုဖြေကြားခဲ့ရမှာနောက်တက်လာမယ့်သမ္မတအဖြစ်ဘသူကိုမြင်ကျင်တယ်လဲဆိုတာနဲ့သူ့ရဲ့သမ္မတတက်တန်းကုံဆုံးချိန်မှာဘယ်အရေးကိစ္စတွေကိုသူ့ရဲ့တမိုင်းဝင်ဆွမ်းဆောင်မှုအဖြစ်ရှုမြင်ပါတယ်လဲဆိုတဲ့မိခွန်းတွေပါဝင်ခဲ့ပါတယ်။အိုဘားမားကသူ့အနေနဲ့နောက်10နှစ်လောက်ကြာမှသာနောက်ပြန်လှည့်ကြည့်ပြီးသူ့ရဲ့လုဆောင်ချက်တွေကိုပြန်သုံးသပ်ရလိမ့်မယ်လို့ပြောခဲ့ပါတယ်။ဥပမာကသူ့ရဲ့တက်တန်းအတွင်းမှာတမိုင်းတွင်မဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကြမ်းပြဋ္ဌာန်းနိုင်ဖို့လုပ်နိုင်ခဲ့တာ။အီဘိုလာရောဂါအကျက်တဲဖြစ်စဉ်မှာတစ်ကမ္ဘာလုံးအတိုင်းအတာနဲ့တုံ့ပြန်နိုင်ခဲ့တာ။အီရန်နဲ့နျူကလ িয়ার သဘောတူညီချက်ရယူနိုင်ခဲ့တာစတာတွေကိုမှတ်သားလောက်တဲ့အောင်မြင်မှုတွေဖြစ်ပြောဆိုခဲ့ပါတယ်။ဒါပေမဲ့သူ့ရဲ့အကြီးမားဆုံးအောင်မြင်မှုကတော့ကဘာကြီးကိုစီးပွားပြက်ကက်ကြီးဖြစ်မဲ့ဘေးကနေကက်တင်နိုင်ခဲ့တာလို့2008ခုနှစ်ငွေကြေးအကျပ်တဲကိုညီညွန်ပြီးဟာသလို့ပြောဆိုခဲ့ပါတယ်။သူ့ရဲ့တမရတန်အတွင်ဖြစ်ပေါ်ခဲ့တဲ့လူမှုရေးလှုပ်ရှားမှုတွေတဲကဘယ်အရာကသူ့ရဲ့စိတ်ကိုအများဆုံးပြောင်းလဲစေပါသလဲလို့ပြည်သက်ထဲကအမျိုးသမီးငယ်တဦးကမေးမြန်းရမှာတော့ဥပမာကလိန်လူချင်းစုံမဲ့သူတွေတရားဝင်လက်ထပ်ခွင့်ရလာတာကိုထောက်ပြပြီးလက်ထပ်ထိန်များမှုနဲ့တက်ဆိုင်တဲ့သူ့ရဲ့ရှုမြင်ပုံပြောင်းလဲလာပုံကိုဖြေကြားခဲ့ပါတယ်။
အနုမျိုးလက်နဲ့ထုတ်လို့ရမှာအထူးကအသုံးပြုရတဲ့ပါဝင်ပစ္စည်းပေါင်း32တန်းကိုအမေရိကန်နိုင်ငံကဝယ်ယူလိုက်ပါတယ်။ဒါဟာအီရန်နိုင်ငံနဲ့ရထားတဲ့အထင်ကရနျူကလ িয়ার သဘောတူညီမှုကိုကူညီတဲ့အနေနဲ့လှုပ်ဆောင်လိုက်တာပါ။ plutonium အဆင့်ရှိတဲ့လက်နက်တွေထုတ်လို့ရမှာအသုံးပြုနိုင်တဲ့တိတ်တဲဆများတဲ့ရေတွေကိုဝယ်ယူခဲ့တဲ့အကြောင်း American Swine Internet ကအတည်ပြုပါရယ်။ New York မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအရာဒီဥတုညီလာခံဘေးပတ်မှာ American နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ Iran နိုင်ငံခြားရေးဝန်ကြီး Mohammad Javad Zarif တို့ရဲ့တွေ့ဆုံပွဲမတိုင်ခင်မှာပဲ American တို့ဘက်ကဒီလိုဝယ်ယူမဲ့အကြောင်းသတင်းတွေထွက်ပေါ်လာတာဖြစ်ပါရယ်။
We have no objection. I want to make this clear. We have no objection and we do not stand in the way of foreign.
ဘလို့ကန့်ကွက်မှုမျိုးမှမရှိပါဘူး။ဒါကိုရှင်းရှင်းလင်းလင်းပြောချင်ပါတယ်။ Iran ဘန်တွေကုမ္ပဏီတွေနဲ့လုတ်ကင်နေတဲ့ပြည်ပဘန်တွေဟာနျူကလ িয়ার နဲ့ဆိုင်တဲ့တန်းခတ်မှုစီးရင်ထဲမှာမပါနေသရွေ့သူတို့လုပ်ငန်းတွေကြားကျွန်တော်တို့ဝင်ပါမနေပါဘူးလို့ John Kerry ကပြောသွားတာပါ။နျူကလ িয়ার ဆိုင်ရာသဘောတူညီမှုရထားပေမဲ့လည်းဘာနာရေးဆိုင်ရာအဖွဲ့အစည်းတွေရဲ့ကန့်တမှုတွေရှိနေသေးတဲ့အတွက်သူတို့နဲ့ထိုက်တန်တဲ့စီးပွားရေးတန်းခတ်ပိတ်ဆို့မှုတွေရော့မသွားသေးဘူးဆိုပြီး Iran ဘက်ကပြစ်တင်ပြောဆိုမှုတွေရှိနေပါတယ်။တိတ်တဲဆများတဲ့ရေတွေကို American သုတေသနနဲ့စီးပွားရေးဆိုင်ရာဝယ်ယူသူတွေစီကိုရောင်းချပေးတော့မှာဖြစ်တယ်လို့ American တို့ကဆိုပါတယ်။
လာမယ့်အင်္ဂါနေ့မှာ Connecticut, Delaware, Maryland, Pennsylvania နဲ့ Rhode Island စတဲ့ American အရှေ့ပိုင်းပြည်နယ်၅ခုမှာပါတီတွင်ပနာမရွေးကောက်ပွဲကျင်းပဖို့ရှိနေပြီးဒါဟာ American သမ္မတရွေးကောက်ပွဲမဲဆက်လှုပ်ရှားမှုမှာနောက်ထပ်ကြီးမားတဲ့ဆက်သက်မှုတစ်ခုဖြစ်လာမှာဖြစ်ပါတယ်။ရှေ့ဆုံးကနေပြေးနေတဲ့ပါတီကိုယ်စားလှယ်လောင်းနှစ်ဦးဖြစ်တဲ့ Republican Party ဝင် Donald Trump နဲ့ Democratic Party က Hillary Clinton တို့ကကိုယ်တော်လေနေရာတွေထပ်ပြီးအနိုင်ရဖို့အခြေအနေကောင်းနေပါတယ်။ Trump နဲ့ Clinton တို့ဟာသူတို့နှစ်ဦးလုံးအတွက်ဒေသခံဖြစ်တဲ့ New York ပြည်နယ်ရဲ့ပနာမရွေးကောက်ပွဲမှာအနိုင်ရရှိခဲ့ကြတာပါ။ Donald Trump အနေနဲ့ဇူလိုင်လရောက်ရင် Cleveland မြို့မှာလုံမဲ့ပါတီထိပ်သီးညီလာခံမှာပါတီကိုစားပြုသမ္မတလောင်းအဖြစ်ရွေးခံရဖို့အတွက်လိုအပ်တဲ့ညီလာခံကိုယ်စားလှယ်အရေးအတွက်1238ဦးရဖို့ဖြစ်နိုင်ခြေပိုပြီးနီးကပ်လာပြီးဖြစ်ပါတယ်။ Clinton ကတော့ New York မှာပြိုင်ဘက် Bernie Sanders ကိုအနိုင်ရသွားတဲ့အတွက် Sanders အနေနဲ့ဇူလိုင်လနောက်ပိုင်းကျရင်Philadelphia မြို့မှာလုံမဲ့ Democratic Party ညီလာခံမှာပါတီကိုစားပြုသမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့အတွက်လုံလောက်တဲ့ကိုယ်စားလှယ်အရေးအတွက်ရဖို့ခက်ခဲသွားပြီဖြစ်ပါတယ်။ဒါပေမဲ့ Sanders ကတော့သူ့ရဲ့သမ္မတဖြစ်ဖို့ကြိုးပမ်းမှုတွေကိုရပ်တန့်တော့မဲ့အရေးအယောင်မပြသေးပါဘူး။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအိမ်မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးနဲ့ရုရှားနိုင်ငံတို့ဟာနှစ်နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ပုတ်ထိုးနေကတွေ့ဆုံစည်းဝေးခဲ့ကြပေမဲ့နှစ်ဖက်ကြားသဘောတူညီမှုတွေမရခဲ့ပါဘူး။ဒါပေမဲ့လည်းယူကရိန်းအရှေ့ပိုင်းကခွက်ထွက်ရေးတပုံးတွေကိုကြောထောက်နောက်ခံပေးပြီးတော့ခရိုင်းမီးယားဒေသကိုသိမ်းပိုက်ခဲ့တဲ့ရုရှားနိုင်ငံအဖို့အထူးချံဆက်ပြီးမဖြစ်အောင်ကြိုးပမ်းမှုတွေရှိလာနိုင်မယ်လို့မျှော်လင့်ရတယ်လို့လည်းသုံးသပ်သူတွေကပြောပါရယ်။အမေရိကန်နဲ့နေတိုးတပ်ဖွဲ့ဝင်အချို့ကရုရှားအပေါ်စီးပွားရေးတန်ခတ်ပိတ်ဆို့ထားပြီးယူကရိန်းအရှေ့ပိုင်းတွင်မတည်ငြိမ်မှုတွေဖြစ်စေတဲ့ရုရှားတပ်တွေရဲ့လုပ်ရတွေကိုရပ်တန့်ပေးဖို့နဲ့ခရိုင်းမီးယားဒေသကိုသိမ်းပိုက်လိုက်တဲ့အတွက်ရုရှားကိုစန့်ကျင်ကပ်ကွက်နေတာလည်းဖြစ်ပါရယ်။ယူကရိန်းအရှေ့ပိုင်းကခွက်တော်ရည်တပုံးတွေကိုလက်နက်အရရောလူအင်အားအရပါထောက်ပံ့ပေးနေတဲ့ရုရှားတို့ကသူတို့ရဲ့အကူအညီတွေကိုရုတ်သိမ်းပေးမယ်ဆိုတဲ့အလျှော့ပေးမှုတွေကိုဒီအစည်းအဝေးမှာလုပ်ခဲ့ခြင်းရှိမရှိဆိုတာကိုတော့အရာရှိတွေကပြောမသွားပါဘူး။ရုရှားနဲ့နေတိုးညွှန်ပေါင်းတပ်တွေကြားပွင့်လင်းလင်းနက်တဲ့ဆွေးနွေးမှုတွေရှိပေမဲ့နှစ်ဖက်ကြားသဘောမတူညီမှုတွေကနှစ်နှစ်ရှည်ရှိုင်းရှိနေဆဲပဲလို့နေတိုးညွှန်ပေါင်းအဖွဲ့ရဲ့အတွင်းရေးမှူးချုပ် Jens Stoltenberg ကပြောပါရယ်။နေတိုးတပ်နဲ့ရုရှားတို့ကြားစစ်အေးကာလကလေးကစလို့စစ်ဆန်ရေးတွေအအေးဆက်ဆုံးကာလမှာဒီအစည်းအဝေးကျင်းပတာပါ။ Baltic ပင်လယ်ထဲကအမေရိကန်ဖြတ်တင်ပေါ်နဲ့ကင်းထောက်လေရင်တင်တင်ပေါ်အနီးပြီးခဲ့တဲ့သတင်းဘက်ကရုရှားလေရင်တစင်းနီးနီးကပ်ကပ်ပြန်တန်းသွားခဲ့ပါရယ်။ယူကရိန်းအရေးတဘောထားမတူကြတယ်လို့ပဲပြီးခဲ့တဲ့သတင်းဘက်ကအဲ့ဒီမတော်တဆမှုကြောင့်အမေရိကန်နဲ့နေတိုးတပ်တွေကရုရှားရဲ့လုပ်ရကိုအနိုင်ရများပြီးတော့ကျင့်ဝတ်နဲ့မညီတဲ့လုပ်ရအဖြစ်ပြစ်တင်ရှုံချထားတာလည်းဖြစ်ပါရယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတက္ကသိုလ်ပေါမောက်ခဆရာတဦးဓာတ်နဲ့ထိုးသက်ခံခဲ့ရတယ်လို့နိုင်ငံအနောက်မြောက်ပိုင်းကရဲအရာရှိတွေကပြောပါရယ်။စနေနေ့အစောပိုင်းကအသက်58နှစ်အရွယ်Razul Karim Siddiq Siddiq Siddiqwik ha Rajashi မြို့ကသူ့ရဲ့နေအနီးမှာဘတ်စကားဆောင်ဆိုင်နေစဉ်မှာဓားရီကင်ဆောင်ထားတဲ့လူအတော်များများကသူ့ကိုအနောက်ကနေဝိုင်းမီတိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့အာနာပိုင်တွေကပြောပါတယ်။သူဟာအင်္ဂလိပ်စာပါမောက္ခတဦးဖြစ်ပြီးယဉ်ကျေးမှုရေးရာအစီအစဉ်တွေမှာလည်းအကြံပေးဖြစ်လုပ်ကိုင်နေသူလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူ့ရဲ့လက်ချက်ဖြစ်တဲ့အကြောင်းကြေညာတာမရှိသေးသလိုတိုက်ခိုက်ရတဲ့အကြောင်းရင်းကိုလည်းမသိရသေးပါဘူး။ဒါပေမဲ့ရဲတွေကတော့ဒီရက်ဆက်ကြမ်းကြုတ်တဲ့တပ်ဖြတ်မှုဟာတောင်အရှနိုင်ငံမှာအစ္စလာမ်စစ်သွေးကြတွေကဘာသာရေးကင်းလွတ်မှုနဲ့ဘာသာမဲ့တက်ကြွလှကြွားသူတွေကိုအသက်သေသည့်အထိဝိုင်းမီတိုက်ခိုက်တဲ့ဖြစ်စဉ်အနေနဲ့အလားအလံတူတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ2013ခုနှစ်ခရဲကအနည်းဆုံးဘလော့ဂါ6ဦးလောက်နဲ့ဘာသာရေးကင်းလွတ်တဲ့ပုံနှိပ်ထုတ်ဝေသူတဦးတို့အသက်ခံခဲ့ရပြီးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရဟာဒီလိုတိုက်ခိုက်မှုတွေကိုရပ်တန့်မှုထိထိရောက်ရောက်မလုပ်ဘူးလို့လူ့ခွင့်ရေးအဖွဲ့တွေကစွပ်စွဲထားပါတယ်။
အမေရိကန်အစိုးရပရင်စ်ရဲ့တည်ဆုံမှုနဲ့ပတ်သက်လို့ရင်ခွဲစစ်ဆေးမှုအဖြစ်ကိုလူမှုကိုထုတ်ပြဖို့သတင်းပတ်တွေနဲ့ချီကျနိုင်တယ်လို့အမေရိကန်အာဏာပိုင်တွေကပြောပါရယ်ပရင်စ်ဟာစိတ်တမ်းရခံစားရတဲ့ထင်ရှားတဲ့လက္ခဏာတွေမတွေ့ရသလိုကိုယ့်ကိုယ်ကိုတေးချောင်းကြံစီခဲ့ပုံလည်းမရဘူးလို့ကာဗာခရိုင်ရဲ့အရာရှိကပြောပါရယ်အစိုးရပရင်စ်ရဲ့တည်ဆုံမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတဲ့အတွက်သူ့တည်ဆုံမှုနဲ့ပတ်သက်လို့လည်းအဖြေအားလုံးမပေးနိုင်သေးဘူးလို့ရဲ့အရာရှိကဆက်ပြောပါရယ်အသက်59နှစ်အရွယ်ပရင်စ်ကိုတူနေထိုင်ရာမင်နီဆိုတာပြည်နယ်မင်နီယာပိုလစ်မြို့ပါစလီပတ်စတူဒီယိုဓာတ်လေကားထဲကဓာတ်လေကားထဲမှာတည်ဆုံနေတာကိုကြာရာပရင်းတွေကတွေ့ခဲ့ရတာပါပြီးခဲ့တဲ့သတင်းဘက်ကပဲဂျော်ဂျီယာကဖျော်ဖြေပွဲပြီးမှသူ့ကိုဆေးရုံတင်ခဲ့ရပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်တုန်းကသူ့ကျန်းမာရေးနဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်ခဲ့တာတော့မရှိပါဘူး
။အမေရိကန်နိုင်ငံအနောက်အလယ်ပိုင်းကအိုဟိုင်းိုးပြည်နယ်မှာမိသားစုဝင်၈ဦးကိုတပ်ဖြတ်ခဲ့တယ်လို့စွပ်စွဲခံထားတဲ့တပ်နက်သမားတဦးကိုရဲတပ်ဖွဲ့ဖွဲ့ဝင်တွေကလိုက်လံရှာဖွေနေပါတယ်။အသက်ခံရသူတွေဟာပြစ်မှတ်ထားပြီးတပ်ဖြတ်ခံခဲ့ရတာလို့ရဲအရာရှိကပြောပေမဲ့တပ်ဖြတ်တဲ့အကြောင်းရင်းကိုတော့အများသိပြည်သူသိအောင်ထုတ်မပြောသေးပါဘူး။တောက်ကြနေကရိုဒန်လို့ခေါ်တဲ့မိသားစုက16နှစ်အရွယ်ကလေးငယ်တဦးနဲ့အခြားအသက်ပြည့်ပြီးသူ9ဦးတို့ကိုပြည်내အရှိပိုင်းကျေးလက်ဒေသရဲ့ဆင်းရဲနွမ်းမတဲ့အပိုင်းမှာတည်ရှိတဲ့အိမ်လေးလုံးအတွင်းမှာပြစ်ဒဏ်ခံထားရတာကိုတွေ့ခဲ့ရတာပါ။အခြားကလေး3ဦးနဲ့မွေးကင်းစာတဦးကလေးတဦးကတော့ထိခိုက်မှုမရှိခဲ့ပါဘူးရဲတပ်ဖွဲ့ဝင်တွေဟာအခြားရိုဒန်မိသားစုတွေဝင်တွေကိုလည်းအထူးပဲသတိရှိကြဖို့မှာကြားထားပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးတော့တာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့အတိုက်ခံပါတီကြီးတစ်ခုဖြစ်လာတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့ဆိုင်တဲ့သတင်းကိုအရင်ဆုံးပြောပြကြပါမယ်ကြံခိုင်ပါတီဘိုးအစည်းအဝေးဆုံးဖြတ်ချက်အရသူရဦးရွှေမန်းသူရဦးအောင်ကိုအပါဝင်ကော်မတီဝင်18ဦးကိုပါတီကနေထုတ်ပယ်လိုက်တယ်လို့ကြံခိုင်ပါတီနဲ့နှီးဆက်တဲ့အတိုင်းဝန်ကပြောပါတယ်ဘိုးကော်မတီအစည်းအဝေးကိုသမရဟောင်းဦးသိန်းစိန်ကဦးဆောင်ခဲ့တာဖြစ်ပြီးထိပ်ပိုင်းခေါင်းဆောင်တချို့သာပါဝင်ခဲ့ပါတယ်ထုတ်ပယ်လိုက်တယ်လို့သတင်းကြီးနေသူတွေဟာသူရဦးရွှေမန်းနဲ့နှီးဆက်သူတွေများပြီးလက်ရှိမှာလဲသူရဦးရွှေမန်းရဲ့ဥပဒေရေးရာပြည်내ဆန်းစစ်ရေးကော်မတီမှာပါဝင်ကြသူတွေဖြစ်ပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မိခါကပြပို့ထားပါတယ်ခင်ဗျာ
ကြံ့ခိုင်ရေးပါတီနဲ့နှီးစပ်တဲ့အတိုင်းဝိုင်းကပြောပြချက်အရာထုတ်ပယ်ခံရတဲ့လူစည်ရင်းတွေထဲမှာသူရဥရှိမန်းသူရဥအောင်ကိုဥမောင်မောင်သိန်းဥမောင်တို့ဥတင်မောင်ဥတို့တွေပါဝင်တယ်လို့ပြောပါတယ်ကြံသူတွေကလည်းအများစုကတော့သူရဥရှိမန်းနဲ့နှီးစပ်သူတွေပါဒီသတင်းကိုအတည်ပြုဖို့ကြံ့ခိုင်ရေးပါတီဘက်ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ပြန်ကြားရေးတာဝန်ခံတွေဖြစ်တဲ့ဥတင်နိုင်သိန်းနဲ့ဥပိုက်ထွေးတို့ကိုဆက်သွယ်권မရခဲ့တယ်လို့တခြားပါတီဝင်တွေကိုဆက်သွယ်ရမှာလဲပြန်ကြားရေးတာဝန်မယူထားတဲ့အတွက်ဖြေကြားဖို့ညှင်းဆန်ခဲ့ကြပါတယ်ဒါကြောင့်ပါတီဘက်ကတော့ဒီသတင်းနဲ့ပတ်သက်ပြီးတီးခြားအတည်ပြုချက်မရခဲ့ပါဘူးထုတ်ပေးတဲ့အချက်လက်ကိုလည်းတိကျစွာမပြောနိုင်သေးပါဘူးထွက်ပေါ်နေတဲ့သတင်းတွေအရာကတော့သူရဦးရွှေမန်းသူရဦးအောင်ကိုဥမောင်မောင်သိန်းဥမောင်တို့ဥတင်မောင်ဦးတို့တွေထုတ်ပယ်ရတာက NLD ပါတီနဲ့နှီးစပ်တဲ့အတွက်လို့ပြောဆိုနေကြပေမဲ့လက်ရှိထုတ်ပယ်တဲ့စည်းရင်းထဲမှာ NLD အစိုးရလက်ထက်မှာတာဝန်ထမ်းဆောင်နေတဲ့လွေမှုကြီးကြပ်ရေးနဲ့အလုံသမားဝင်ကြီးဌာနကဦးသိန်းစွေကိုတော့ထုတ်ပယ်ထားခြင်းမရှိခဲ့ပါဘူးထုတ်ပယ်ခံထားရဲ့စည်းရင်းထဲမှာပါဝင်နေတယ်လို့နာမည်သတင်းထွက်နေတဲ့ဥမောင်တို့ကတော့ဗဟိုအစည်းအဝေးခေါ်ယူတာကိုသိပေမဲ့ထုတ်ပယ်တဲ့စာမရောက်လာသေးဘူးလို့သူကပြောပါတယ်ထုတ်ပယ်ခဲ့တာနဲ့ပတ်သက်ပြီးသူကတော
့သူကဘာလို့ထုတ်လဲဆိုတာကျွန်တော်လည်းမသိဘူးလေသူကျွန်တော်ထုတ်လို့ဆိုတော့အကြောင်းတော့သူထုတ်လို့ရသလားဆိုတော့ပါတီစည်းကမ်းတွေရှိတယ်လေပါတီစည်းကမ်းတွေပါရှိတယ်ပါတီစည်းကမ်းမလို့ညို့လဲဘယ်လိုဖြစ်လို့လဲဆိုတာအဲ့ဒါကြီးတော့ကျွန်တော်ပြန်ကြည့်အောင်ပေါ့နော်ကျွန်တော်တိုင်းပြည်တက်တက်ချင်တာပဲလေကျွန်တော်တိုင်းပြည်ကအနောက်ကျနေတယ်ဆိုတော့ကျွန်တော်တို့ကလည်းအသက်ကလည်းကြီးပြီဆိုတော့ကျွန်တော်တို့မတည်ခင်တော့တိုင်းပြည်ကိုတိုးတက်သွားတာပေါ့နော်ဒီနေ့ကလည်းတိုးတက်သွားနေနေတာပေါ့
ကျန်းခိုင်ရေးပါတီဥက္ကဋ္ဌဟောင်းသူရဦးရှိမန်းကိုပါတီဥက္ကဋ္ဌယာဒုကနေပြီးခဲ့တဲ့နှစ်ဩဂုတ်လ12ရက်နေ့ကဖြုတ်ချလိုက်ပြီးနောက်သူရဦးရှိမန်းအပါဝင်သူနဲ့နှီးဆက်သူတွေကို NLD ပါတီနဲ့နှီးဆက်တယ်ဆိုတဲ့အကြောင်းပြချက်နဲ့ပါတီကနေထုတ်ပယ်ထားတယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ပါတီဘက်ကကောကာယကံရှင်တွေဘက်ကပါတစုံတရာမှတ်ချက်ပေးအတည်ပြုပြောကြားခြင်းမရှိသေးပါဘူး။ပါတီဘက်ကလည်းတရားဝင်စာထုတ်ပြန်တာမရှိသေးပါဘူး။လက်ရှိသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးအဖြစ်တာဝန်ယူထားတဲ့သူရဦးအောင်ကိုကို VOA ကလက်ရှိယာတုရယူမှုနဲ့ပတ်သက်ပြီးမေးမြန်းခဲ့စဉ်မှာပြီးခဲ့တဲ့ဩဂုတ်လ12ရက်နေ့ညပိုင်း CEC အဖြစ်ကနေဖယ်ရှားခြင်းခံရပြီးတဲ့နောက်မှာပါတီတာဝန်တွေထမ်းဆောင်ခြင်းမရှိတော့ကြောင်းပြည်ခိုင်ပြိုးပါတီအနေနဲ့တော့ပါဝင်လှုပ်ရှားဖို့အကြောင်းလည်းမရှိတော့ကြောင်းတတိပုဂ္ဂလအနေနဲ့ပဲနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးကိုမြည်သည့်ပုဂ္ဂိုလ်မြည်သည့်အဖွဲ့အစည်းနဲ့မဆိုလက်တွဲလှုပ်ဆောင်သွားဖို့ကိုပဲစဉ်းစားထားတယ်လို့ပြောဆိုထားပူပါတယ်ဒီလိုထုတ်ပယ်တာနဲ့ပတ်သက်ပြီးမြမနိုင်ငံရေးလေးလံသုံးသက်သူဒေါက်တာခင်မောင်ညိုကတော့သူ့အမြင်ကိုခုလိုပြောပါတယ
်ဒီဥပဒေစီအနေနဲ့သူတို့ဒါတွေဆက်လုပ်မယ်ဆိုရင်တော့သူ့ပါတီကဒီတဆညာဟိုကြဆုံးတယ်လို့ပဲကြဆုံးသွားနိုင်တဲ့အလားအလာအများကြီးရှိတယ်အဲ့ဒီအခုဖြစ်တဲ့ကိစ္စမှာဆိုလည်းဥပဒေစီကတော့သမုဒ္ဒရာကြီးကတော့မလဲ။ဟောတကယ်တော့သမတလူလို့လို့ပါလိနိုင်ငံရေးမှာတော့သူ့အတားအသီးရနိုင်တဲ့အခြေအနေတော့မရှိတော့ဘူး
။လက်ရှိချိန်ထိကတော့ပါတီဘက်ကရောကာယကရှင်တွေဘက်ကပါမင်းမြန်အတီးပြုချက်တွေကိုတိတိကျစွာအပြေမပေးပဲရှောင်ရှားလျက်ရှိပေမဲ့ထုတ်ပယ်လိုက်တဲ့ဆိုတဲ့သတင်းတွေကတော့တော်တော်လေးပြန့်နှံ့လို့နေပါရဲ့ရှင်။
တိုက်ခံပြည်ထောင်စုကြံခိုင်ရေးပါတီကပါတီထိပ်ပိုင်းကောင်းဆောင်တချို့နဲ့ကော်မတီဝင်တွေကိုပါတီကထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးတော့ရန်ကုန်ခြေစိုက်သတင်းတော်မိခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ကြာခင်မှာပြန်ကြားရေးဝန်ကြီးနဲ့ VOA တည်တံ့တွေ့ဆုံမိမြန်ထားတာကိုတင်ပြပေးဖို့ရှိပါတယ်။အခုတော့ဒီကနေ့ညစနေညတိုက်ရိုက်လေးလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုအတည်ပြုပါစေခင်ဗျာ။
လက်ရှိဆွေရတော်ဝင်ရှိသူတွေရဲ့နှစ်တကူစုတောင်းမင်ကုန်းတွေမှာငញ្ញန်ရေးကိစ္စကိုအလေးထားထည့်ပြောသွားကြပါတယ်။ဒါပေမဲ့လည်းလူမျိုးစုနဲ့နိုင်ငံအဖွဲ့တွေနဲ့ဆွေရစစ်တဲ့ကြားတိုက်ပွဲဖြစ်တဲ့အတန်းတွေကြားနေရဆဲပါ။ဆွေရသည့်လက်ထက်ငញ្ញန်ရေးပေါ်ဆောင်နိုင်ရေးအလားအလာပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများမြင်ကြပါသလဲ။ဒီဆွေရအနေနဲ့ငញ្ញန်ရေးပေါ်ဆောင်ရေးအောင်အောင်မြင်မြင်လုပ်နိုင်အောင်ဘာတွေလုပ်သင့်တယ်လို့အကြံပေးချင်ပါသလဲ။အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးချင်တဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး၊ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
တော်ရရှင်နေနေကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုတော့ဒီကနေ့ည9:00မတိုင်ခင်ဆက်သွယ်ကြဖို့တိုက်တွန်းပါရစေခင်ဗျာ။ VOA မြန်မာပိုင်းကနေစနေညနေခင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်းလွင့်ပေးနေပါဗါ။အခုတစ်ခါတော့ပြည်ညာရေးဝန်ကြီးဒေါက်တာဖေမြင့်နဲ့ VOA တည်တံ့တွေ့ဆုံမြင်းမြန်းထားတာကိုတင်ဆက်ပေးမှာဖြစ်ပါတယ်။နိုင်ငံပိုင်းမီဒီယာတွေအနေနဲ့ဆိုရရဲ့မူဝါဒနဲ့သတင်းတွေနဲ့ထုတ်ပြန်ပေးုံနဲ့မဟုတ်ပဲအများပြည်သူရဲ့တုံ့ပြန်သဘောထားတွေကိုလည်းအစိုးရနဲ့သဘောထားမတူညီလဲအခါအလျော်စွာဖော်ပြနိုင်ဖို့ကြိုးစားသွားမှာဖြစ်တယ်လို့ပြည်ညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဖေမြင့်ကပြောပါတယ်ပြည်ညာရေးဝန်ကြီးဒေါက်တာဖေမြင့်ကို VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကနေပြည်တော်မှာကိုယ်တိုင်တွေ့ဆုံမိမြန်းထားတာကိုနားဆင်ကြည့်ပါခင်ဗျာ
အခုအများပြောကြတာပေါ့နော်ဒီပြည်ညာရေးဝန်ကြီးဌာနဆိုတာဒီလိုမျိုးဒီမိုကရေစီအစိုးရတရားတက်လာလို့ရှိရင်မရှိတဲ့တော့ဘူးပြည်ညာရေးဝန်ကြီးဌာနဆိုတာတကယ်တော့ဒီအစိုးရဒီစစ်အာဏာရှင်အစိုးရတွေပဲဖြစ်ဖြစ်ဆိုရှယ်လစ်အစိုးရတွေပဲဖြစ်ဖြစ်ပေါ့အဲ့ဒီလက်ထက်မှာထားခဲ့တဲ့ပြည်ညာရေးဝန်ကြီးဌာနပေါ့နော်အဲ့တော့အခုလိုမျိုးဒီဒုဒုကရွေးချယ်လိုက်တဲ့ပြည်သူအစိုးရတက်လာတဲ့အခါမှာပြည်ညာရေးဝန်ကြီးဌာနတို့ဆက်ပြီးထားရှိဖို့ဘယ်လိုရွေးချယ်နေများဆုံးဖြတ်ချက်ချခဲ့တာလဲ
ဆုံးဖြတ်ချတာတော့ကျွန်တော်မဟုတ်ဘူးပေါ့နော
်
အဲကျွန်တော်ထင်တာတော့ဆုံးဖြတ်ချတဲ့ပုဂ္ဂိုလ်တွေကတော့အခုကျွန်တော်တို့တိုင်းပြည်ရဲ့အသွင်ကူးပြောင်းရေးကာလမှာပဲရှိနေသေးတယ်ဒီချိန်ကာလမှာဒီအစိုးရတရားအတွက်သူရဲ့လုပ်ငန်းကဏ္ဍတွေကိုအများပြည်သူကိုအသိပေးဖို့အတွက်ကိုပြည်ချရေးဌာနတရားသီတော်လိုအပ်နေသေးတယ်လို့ယူဆတဲ့လူကြောင့်စစ်ထားတယ်လို့ပဲကျွန်တော်အဲ့လိုပဲသဘောပေါက်တယ်
အများပြည်သူဝန်ဆောင်မှုမီဒီယာဆိုပြီးတော့ခေါ်တာရှိပါတယ
်အ
ဲ့ဒီအများပြည်သူဝန်ဆောင်မှုမီဒီယာကိုဝန်ကြီးအနေနဲ့ဆက်ပြီးအကောင့်ထဲပေါ်ဖို့ရှိပါလားရှင
်ဟုတ်ကဲ့ဒါပေမဲ့ကျွန်တော်ပြောတဲ့အများပြည်သူဝန်ဆောင်မှုမီဒီယာဆိုတာကသူကဥပဒေတွေဘာတွေပြဋ္ဌာန်းပြီးတော့အဲ့ဒီဘယ်လိုပုံစံလုပ်မယ်ဆိုတာတိကျတယ်ရှိတယ်တကယ်လက်တွေ့တော့မလုပ်ဖြစ်ခဲ့သေးဘူးပေါ့အခုလည်းပဲကျွန်တော်တို့ကဒီအစိုးရတည်းရဲ့မူဝါဒသမုတ်သဘောထားကပြည်သူ့ကိုမျက်နှာမူတယ်ဆိုတော့သဘောထားပေါ့နော်စောစောပြောသလိုအစိုးရတရားအနေနဲ့သူရဲ့လုပ်ငန်းဆောင်ရွက်မှုတွေကိုအများသိအောင်အတွက်ပြန်ကြားပေးဖို့ပြောဆိုဖို့အတွက်ဒီဌာနလိုတယ်ဆိုတာကိုပြောခဲ့တယ်သို့တော်တစ်ချိန်တည်းမှာပြည်သူ့ကိုမျက်နှာမူတဲ့သဘောကြောင့်ကျွန်တော်တို့ဒီအစိုးရဘက်ကနေပြီးတော့တစ်ဖက်သက်သူပြောချင်တာတွေပဲပြောနေတယ်သူသိစေချင်တဲ့အချက်လည်းပဲပေးတယ် ตู้หมู่วาระတွေကိုပဲဖြန့်ချိနေတယ်ဆိုတော့သဘောမဟုတ်ဘဲနဲ့အများပြည်သူဘက်ကနေပြီးတော့ပြန်လည်ပြောဆိုခြင်းတဲ့ကိစ္စတွေအခါအနေရောစွာကျွန်တော်တို့ဒီပြန်ကြားရေးဝန်ကြီးဌာနအောက်မှာရှိတဲ့မီဒီယာတွေပေါ့နော်ဒါကဖော်ပြပေးမယ်ဆိုတဲ့သဘောဒါကျွန်တော်တို့ပြည်သူမျက်နှာမူတယ်ဆိုတဲ့အနေထားနဲ့ပြီးတော့နောက်တစ်ခုကဘာလဲဆိုအများပြည်သူကြားမှာရှိတဲ့အသိအမြင်ကြွယ်ဝတဲ့ပုံကိုယ်တ တို့အယူအဆတွေပြောတာဆိုတာဝေဖန်တာထောက်ပြတာတွေရှိရင်လည်းဖော်ပြပေးမယ်ဒီနည်းအားဖြင့်ကျွန်တော်တို့ဒီအများပြည်သူဝန်ဆောင်မှုမီဒီယာဆိုတဲ့ဟာမျိုးနဲ့တထက်ထက်မတူသည့်တိုင်အောင်ကျွန်တော်တို့ဒီပြည်သူကိုမျက်နှာမူတဲ့အနေအထားနဲ့အဲ့ဒါလိုပြောင်းလဲသွားဖို့သဘောတော့ရှိပါတယ်ခင
်ဗျာ Broadcast Media လောကပြီးခဲ့တဲ့ August လာနေပြီးတော့လွှတ်တော်တွေကနေ TV ပြန်ထမ်းပြီးပါပြီဒါပေမဲ့ဒီ new ဥပဒေတွေကတော့မထွက်သေးဘူးပေါ့နော
်အဲ့
တော့အဲ့ new ဥပဒေနဲ့ပတ်သက်တဲ့အခြေအနေလေးပေါ်ဆရာတိရတော်ပြပြပေးပါရှင
်အခုစိုးရဖွဲ့ပြောင်းလဲတဲ့အခါမှာတစ်ချက်ကပေါ့နော်ဒီဝန်ကြီးဌာနတွေပြောင်းလဲမှုတွေလည်းဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့ဒီအထက်မှာဒီဥပဒေထဲမှာပြဋ္ဌာန်းထားတဲ့ကျွန်တော်တို့ဒီBroadcast Council လောကမျိုးဖွဲ့စည်းပုံတွေပါတယ်ကြတော့လေအနေထားတွေနည်းနည်းပြောင်းလဲသွားတာတွေရှိတယ်ပြီးတော့နောက်တစ်ခုကဒီထက်ပေါ်ပြထားတဲ့တချို့အချက်လက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ထောက်ပြတာတွေလည်းအများကြီးရှိတယ်ဆရာမတို့လည်းသိမှာပဲเนาะဟိုပိုင်ဆိုင်မှုနဲ့ပတ်သက်တဲ့အကြောင်းစသဖြင့်ပေါ့เนาะဟိုရှိပါတယ်အဲ့တော့အဲ့ဒီဝေဖန်ထောက်ပြတဲ့ဟာတွေလည်းရှိတဲ့အခါကျတော့ဒါတွေလည်းပဲပြန်ပြီးစဉ်းစားသုံးသပ်ဖို့လိုနေလို့မြင်ချက်တယ်ချုပ်ပြောလို့ရှိရင်တော့ဒီဥပဒေကပြန်လဲသုံးသပ်ပြီးတော့ပြင်ဆင်ဖို့လိုနေတယ်လို့အများကမြင်နေတာပေါ့နော်။မြင်တော့ဒီဥပဒေကိုပြန်လဲပြင်ဆင်ဖို့အတွက်သုံးသပ်တဲ့ဆွေးနွေးတဲ့ဆွေးနွေးဝိုင်းတစ်ခုအရင်ဆုံးပြုလုပ်ရမယ်။ပြုလုပ်ပြီးတဲ့အခါမှာအဲ့ဒီပုံမှန်ရရှိလာတဲ့အကြံပြုချက်တွေမူတည်ပြီးတော့ဒီဥပဒေမှာဘယ်လိုအချက်လက်တွေဘယ်လိုပြင်မယ်ဆိုတာကိုလောက်ရလိမ့်မယ်။လောက်ကင်ပြီးတဲ့အခါကျတော့မှနီးဥပဒေဆက်ပြီးထွက်လာမယ်။ထွက်လာပြီးဒီဥပဒေနဲ့အညီပေါ့ဆက်လက်ပြီးတော့ကျင့်သုံးဆောင်ရွက်သွားမယ်။ဒီလိုတော့ရေဘူးကနားလည်ထားမှုရှိတယ်
ဒီအစိုးရလက်ထက်မှာလည်းအားလုံးကမျှော်လင့်ထားတာကတော
့
ပုံမွေလင်းလင်းပို့ပြီးပွင့်လင်းမြင်သာမှုလည်းရှိလာမယ်ပို့ပြီးတဲ့သတင်းချက်လက်တွေကိုထဲထဲဝင်ဝင်လက်လန်းမြည်အောင်ရနိုင်လိမ့်မယ်လို့မျှော်လင့်ခဲ့ကြတာပါဒ
ါပေမဲ့
အခုအချိန်အထိတော့ပေါ့လေဟိုအစိုးရတက်တာလည်းသိတော့မကြသေးပါဘူးတချို့ဝန်ကြီးဌာနတွေကတော့ရပါတယ
်
ပြောရေးဆိုရင်ဝန်ကြီးတွေကိုယ်တိုင်ကလိုလိုလားလားပဲလက်ခံပြီးဖုန်းဖြေတဲ့လူတွေရှိပါတယ်ဒါပေမဲ့ခက်ခဲတဲ့ဝန်ကြီးဌာနတွေအများကြီးရှိပါသေးတယ
်အဲ
့ဒါတွေလည်းပတ်သက်လို့ပေါ့လေဒီပြောရေးဆိုခွင့်ရှိသူတွေထားပေးဖို့အချိန်အနည်းရောစဉ်းစားထားတာရှိပါလားရှင်
ဝန်ကြီးဌာနရဲ့တာဝန်ယူထားတဲ့ပုဂ္ဂိုလ်တွေပေါ့နော်သူတို့ကလည်းပဲသူတို့ဌာနရဲ့လုပ်ကိုင်ဆောင်ရွက်တဲ့ဟာတွေကိုသူတို့ပြောကျင်ဆိုကျင်စိတ်ရှိတယ်လို့ကျွန်တော်ကတော့မြင်တယ်ဒါအောင်လည်းပဲအခုအင်တာဗျူးတွေလက်ခံပြီးတော့ဖြေနေကြတယ်ဒါမှမဟုတ်ဝန်ကြီးဌာနတိုင်းမှာပြောရေးဆိုခွင့်ရှိသူစာသဖြင့်ထားပြီးတော့ကပုံမှန်ပေါ့နော်ဆက်ဆံပြောဆိုနေဖို့တခါတရံဝန်ကြီးကိုယ်တိုင်ပြောဖို့တော့အစီအစဉ်တွေကတော့ဟိုကျွန်တော်ဆက်လက်ပြီးတော့ညှိနှိုင်းပြီးဆောင်ရွက်အောင်မယ်လို့ထင်တယ်ဒါမှမဟုတ်ဒီကြားထဲမှာကျွန်တော်ဆွေးနွေးမှုတာတစ်ခုကတော့ဘာလဲဆိုရင်ပုံမှန်တရစားရှင်းလုံးဝင်လို့ဟာမျိုးတွေဌာနတွေအနေနဲ့လုပ်ကြမယ်လုပ်မယ်ဆိုရင်ဘယ်မှာဘယ်လိုလုပ်မလဲတိုင်ပင်တော့အကြမ်းမရဖြစ်ဟိုနားလေကြတာတော့ဟိုခြေဘူးကလက်ခံလိုက်တာတော့ကျွန်တော်တို့ပြန်ကြေးဝန်ကြီးဌာနမှာပဲကျွန်တော်တို့တရစားရှင်းလုံးဝင်ဟိုဘလောက်တစ်ချိန်ပေါ့နော်ဟိုတလားတစ်ချိန်စသဖြင့်ပေါ့လုပ်မယ်ခါမှာအဲ့ဒီအချိန်ကာလမှာနည်းနည်းလူစိတ်ဝင်စားတဲ့အကြောင်းအရာဖြစ်ပေါ်နေတဲ့ဝန်ကြီးဌာနနှစ်ခုသုံးခုစသဖြင့်ကိုဖိတ်ကြားပြီးဝန်ကြီးဖြစ်စေအတွင်းဝင်ဖြစ်စေစသဖြင့်ပေါ့နော်အဲ့လိုဖြေချနိုင်တဲ့ပုံစံမျိုးကတွေ့ဆုံပြီးသတင်းသမားတွေအလုံးနဲ့တွေ့ပြီးတော့မေးသမျှကိုဖြေတယ်ဆိုတော့အနေထားမျိုးအစီအစဉ်မျိုးလုပ်မယ်လုပ်တင်တယ်လို့ကျွန်တော်ခြံပြီးတော့ရေဘူးအားဖြင့်တော့လက်ခံတာရှိတယ
်ဟုတ်အရန်နာမည်ကြီးခဲ့တာပေါ့လေဟိုပြည်ခဲ့တဲ့အခါတွင်တကြံထဲမှာဖြစ်ပျက်ခဲ့တဲ့ဒီမီဒီယာကြီးတစ်ခုကနေပြီးတော့ဒီဟိုလက်ဆောင်ပနာပေးတဲ့နေရာမှာဟိုတတ်မှတ်ချက်တဲ့ကြော်လွန်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပညာပေးကာလဖြစ်တဲ့အတွက်ကြောင့်မလို့အေးမယူပဲနဲ့3ပေးုံလောက်ပဲလို့ပြောပါတယ်အဲ့တော့အလုံးဝသိချင်နေတာပညာပေးကာလအတိုင်းတာဘလောက်တိုင်များရှိမလဲပေါ့
ဆောဆောပြောတဲ့ပညာပေးကာလတော့ဘာလို့ဆိုတာနဲ့ပတ်သက်လို့ကတော့ဟိုဆုံးဖြတ်ပြောလောက်ကိုင်းတဲ့အစိမ့်ပိုင်းထဲမှာတော့ကျွန်တော်တို့ဟိုမပါဘူးပေါ့နော်အဲ့ဒီတိုင်းတည်းကျွန်တော်တို့ကမပါဝင်ပါဘူးအဲ့တော့အခုကမှစတင်လာတာဖြစ်တယ်အဂတိလိုက်စားမှုတိုက်ဖြတ်ရေးပေါ့နော်ဒါကိုထိတိယကိုလုပ်မယ်ဆိုပြီးတော့ဟိုပြောဆိုထားတာလည်းရှိတယ်တကယ်စလုပ်မယ်အချိန်မှာဒီလိုအကြောင်းအရာတခုပေါ်ပေါက်လာတဲ့အခါဒါကိုတော့အဲထိတိယကိုလုပ်မယ်လုပ်တယ်ဆိုတဲ့သဘောနဲ့အများပြည်သူလည်းသိအောင်ပေါ့နော်နောက်ဒါမျိုးတွေမလုပ်ကြပါနဲ့ဆိုတဲ့သဘောနဲ့ဒါဆီကျင်တဲ့တို့ကြောင့်ဟိုဒီကိစ္စကြီးကိုဟိုပေါ်ထုတ်ပြီးတော့ပြောဆိုလိုက်တာလို့ကျွန်တော်တို့မြင်တယ်
နိုင်ငံတကာမှာပေါ့နော်ဒီစာနယ်ဇင်းလွတ်လပ်ခွင့်စာပေလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအဆင့်တတ်မှတ်တာ
ဖြစ်ခဲ့တဲ
့ဟိုရပိုင်းလေးမှာပဲ
ဒ
ီမှာနိုင်ငံရဲ့အဆင့်ကအခုတတိပေါ့လေဟိုကောင်းလာတဲ့အဆင့်မရှိသေးဘူးပေါ့ဟို140ကျော်မှာပဲရှိနေသေးတယ်ဆိုပြီးတော့ဟိုဖော်ပြထားတာရှိပါတယ်ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့စာနယ်ဇင်းလောကပေါ့ဒ အခုဆိုလို့ရှိရင်အတိုင်းအတာတစ်ခုအထိလွတ်လပ်ခွင့်လည်းရှိပါပြီစာပေလွတ်လပ်ခွင့်လည်းရှိပြီစင်စာတွေဘာလည်းမရှိတော့ဘူးဘာဖြစ်လို့ဒီနိုင်ငံတကာကနေပြီးတော့စာပေလွတ်လပ်ခွင့်မရှိဘူးလို့တတ်မှတ်တယ်လို့များဆရာသုံးသပ်လို့ရပါလဲရှင
်ဒီကျွန်တော်တို့တိုင်းပြည်မှာအခုတော့ဟိုကနန်းသဘောအရပြောရင်တော့ဟိုသုံးပါတိရပေါ့သုံးပါနည်းနည်းလေးတော့တို့တက်တဲ့သဘောလေးရှိပါတယ်အရင်တော့ကတော့ဟိုအောက်ခြေမှာပဲရှိတာပေါ့အောက်ခြေအောက်ဆုံး30လောက်ထဲမှာပဲရှိတာပေါ့အဲ့ရနေပြီးတော့ဒီအဆင့်လောက်ကိုခုန်တက်လာတာတော့မှတော့ပြီးခဲ့တဲ့နှစ်တည်းကအာရှိဟိုဆောင်ရွက်ခဲ့တဲ့အနေအထားတွေကြောင့်ပေါ့ဒါပေမဲ့ကျွန်တော်တို့စီမှာအတားအဆီးကဘာတွေရှိနေသေးတယ်လဲဆိုတော့သတင်းသမားကိုအရေးယူနိုင်တဲ့ဒီဇယ်ဥပဒေတွေကတော့ရှိနေသေးတယ်တချို့ဒီဇယ်ဥပဒေတွေကတခြားတိုင်းပြည်တွေနဲ့ဆက်လို့ရှိရင်တင်းကျပ်ပေါ့နော်ကြမ်းတမ်းနေသေးတဲ့ဥပဒေတွေရှိတယ်ကျွန်တော်တို့ပြောဆိုခွင့်ရေးသားခွင့်ကတော့ရှိနေတယ်သို့တော့ပေးထားလိုက်ပြီးတဲ့နောက်မှာစောစောဥပဒေတွေနဲ့လိုက်ပြီးအရေးယူတဲ့အတွက်ကြောင့်မလို့ကျွန်တော်တို့မှပြန်ပြီးတော့ချုပ်လိုက်လို့ရှိရင်တော့လွတ်လပ်ခွင့်ကအကန့်အသတ်ဖြစ်သွားတာပေါ့နော်နောက်တစ်ခုကအဲတရားဥပဒေစိုးမိုးရေးပေါ့နော်တရားဥပဒေစိုးမိုးရေးမှာလည်းအဆင့်မြင့်တက်လာဖို့လိုသေးတယ်တရားဥပဒေစိုးမိုးရေးနဲ့ဆက်ဆက်နေတာပေါ့နော်တရားစီရင်ရေးအပိုင်းမှာလည်းပဲအဲနည်းနည်းပို့ပြီးတော့သတင်းသမားရဲ့လုပ်ငန်းသဘောကိုပို့ပြီးတော့ဟိုနားလေသိမြင်ပြီးတော့သတင်းသမားရဲ့အနေထားလည်းစဉ်းစားပေးတတ်တဲ့တရားစီရင်မျိုးရေးမျိုးဖြစ်ဖို့ပေါ့နော်အဲဒါတွေလည်းလို့သေးတယ်လို့မြင်တယ်ကျွန်တော်ဆက်သွားဥပဒေတွေဆိုတော့ဥပဒေကတချို့ဥပဒေတွေကနိုင်ငံတကာဥပဒေတွေနဲ့လည်းအတူတူလောက်ပဲဖြစ်နေတာလည်းရှိတယ်သို့တော့ဒီဥပဒေကိုအတိတ်ပဲဖွင့်ဆိုတာသုံးစွဲတာအဲ့နေရာမှာတော့တရားသူကြီးတွေရဲ့အလေးအကျင့်ပေါ်မှာမူတည်ပြောနော်အစဉ်လာလုတ်ကင်လာခဲ့တဲ့ပေါ်မှာမူတည်ပြီးကျွန်တော်ဒီမှာလည်းတင်းကျပ်နေတာရှိတယ်ဒါတွေလည်းရောပွားသွားအောင်လုပ်ဖို့တော့လိုတယ်။အဲ့ဒါတွေရော့သွားရင်တော့ကျွန်တော်တို့နိုင်ငံတကာစည်းရင်းထဲမှာဇာနစင်းလွတ်လပ်ခွင့်အစင်မှာကျွန်တော်တို့ဒီထက်ပို့ပြီးတက်လာမယ်လို့ကျွန်တော်ကတော့မြင်တယ်ဗျ။ဟုတ်ပါဘူး။ဒ
ီလိုမျိုးဖြည့်စားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်။
ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ်ခင
်ဗျာ။ပြည်သူ့ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဖေမြင့်ကို VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကနေပြီးတော့မှအသီးသန့်တွေ့ဆုံမိမြန်ခဲ့တာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုညနေ9:00အထိဆက်ပြီးတော့အစီအစဉ်ပေးနေပါတယ်။သတင်းရှင်နေနေကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ခြင်းနဲ့ဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်။ဒါ့အပြင် VOA ရဲ့ Facebook နဲ့ Twitter ဆာမျက်နှာတွေမှာလည်းနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကြည့်ရှုနိုင်တယ်လို့ရုပ်သံဗီဒီယိုမှတ်တမ်းတွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ။ဘူအဆပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ကဗအပူချိန်တိုးလာတာကိုရှင်းချဖို့နဲ့ရာဒီဥရုပုံတွေလာတဲ့အကျိုးဆက်ကိုထိန်းချုပ်ဖို့ရည်ရွယ်ချက်နဲ့နိုင်ငံပေါင်း190ကျော်ဟာမနေ့တောက်ကြနေ့ကသဘောတူစာချုပ်မှလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီသဘောတူညီမှုစာချုပ်ကိစ္စကိုပြီးခဲ့တဲ့နေ့ကပြည်내နိုင်ငံပါရီမြို့မှာသဘောတူခဲ့တာဖြစ်ပြီးလက်မှတ်ရေးထိုးမှုကိုတော့တောက်ကြနေကြမှကြားရောက်တဲ့ကမ္ဘာမြင့်နဲ့မှာရေးထိုးတာပါ။ကမ္ဘာအပူချိန်ကို1ဒီဂရီထက်ပိုတိုးမတွအောင်ထိန်းထားဖို့ဆိုတဲ့သတ်မှတ်ချက်ကနှိကလာနေတယ်လို့ကိုလိုရရဲ့အကျိုးဆက်ကိုခန်းစားရမယ့်အချိန်လည်းရောက်လာပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကပြောပါရယ်။ပရတီနိုင်ငံကိုတန်တမာရဲရခီးစဉ်ဖြစ်ရောက်နေတဲ့အမေရိကန်သမ္မတဘာရက်အိုဘားမားဟာစနေနေ့ကပြုလုပ်တဲ့လူမှုတွေ့ဆုံပွဲတစ်ခုမှာပါဝင်ပြီးတော့လူငယ်တွေနဲ့တွေ့ဆုံစကားပြောခဲ့ပါရယ်။အိုဘားမားကအကြောင်းအရာအမျိုးမျိုးနဲ့သက်ဆိုင်တဲ့မိခွန်းတွေကိုဖြေကြားရမှာနောက်လာမဲ့သမ္မတအဖြစ်ဘသူကိုမြင်ချင်တယ်လဲဆိုတဲ့မိခွန်းနဲ့သူ့ရဲ့သမ္မတတက်တန်းကုံဆုံးချိန်မှာဘယ်အရေးကိစ္စတွေကိုသူ့စွမ်းဆောင်မှုရဲ့သမိုင်းဝင်အဖြစ်ရှုမြင်ချင်တယ်လဲဆိုတဲ့မေခွန်နဲ့ပါဝင်ပါတယ်။အိုဘားမားကတော့သူ့အနေနဲ့နောက်10နှစ်လောက်ကြာမှနောက်ပြန်လက်ကြည့်ပြီးသူ့ရဲ့လှုပ်ဆောင်ချက်တွေကိုပြန်သုံးသပ်ရလိမ့်မယ်လို့ပြောခဲ့ပါတယ်။အနုမြူလက်နဲ့ထုတ်လို့ရမှာအထူးအသုံးပြုတဲ့ပါဝင်ပစ္စည်းပေါင်း32တန်းကိုအမေရိကန်နိုင်ငံကဝယ်ယူလိုက်ပါတယ်။ဂျာဟာအီရန်နိုင်ငံနဲ့ရထားတဲ့အထင်ကရနျူကလ িয়ার သဘောတူညီမှုကိုကူညီတဲ့အနေနဲ့လှုပ်ဆောင်တာပါ။ပလူတိုနီယမ်အဆင့်ရှိတဲ့လက်နက်တွေထုတ်လို့ရမှာအသုံးပြုနိုင်တဲ့တိတ်သေးစများတဲ့ရေတွေကိုဝယ်ယူခဲ့တဲ့အကြောင်းအမေရိကန်စွမ်းအင်ဌာနကအတည်ပြုပါတယ်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂရာသီဥတုညီလာခံပေးပန်းမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျဗတ်ဇရစ်တို့တွေ့ဆုံပွဲမတိုင်ခင်မှာပဲအမေရိကန်တို့ဘက်ကဒီလိုဝယ်ယူမဲ့အကြောင်းသတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်
။သတင်းချင်းညွတ်ကိုနန်းလောင်ချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voidex ဆိုညက်ဖြစ်ပါတယ်။ VOA American အတန်ညက်နေခင်မြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 ထိလိုင်းဒိုမီတာ 16.9 နဲ့25ရုပ်ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းဒုဗဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.